ရွေးကောက်ပွဲမဲ့စီရင်မရွေးနေမှုနဲ့ပတ်သက်ပြီးပြည်မျိုးမှာဒဂိုရောဆန္ဒဖော်ထုတ်ခဲ့သူဦးတင်ထေဝင်းကိုပြည်မျိုးရဲတပ်ဖွဲ့ကဒီကနေ့အောက်တိုဘာလ23ရက်နေ့မနေ့ပိုင်းကဖမ်းဆီးလိုက်ပါတယ်။ပြည်မျိုးနယ်ရဲတပ်ဖွဲ့ကအဲ့ဒီဆန္ဒဖော်ထုတ်ခဲ့သူကိုခံဝန်ကတိနဲ့နေ့လယ်ပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့မေးစရာရှိလို့ဆိုပြီးတော့ရဲတပ်ဖွဲ့ဝင်တွေကပြန်လည်ခေါ်ဆောင်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ကဒီလိုဒုတိယအကြိမ်လာခေါ်ရတဲ့အချိန်မှာဦးတင်ထေဝင်းကိုကိုရနိုင်ကတည့်ရိုက်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီနေ့မနေ့ဦးတင်ထေဝင်းကပြည်မျိုးမှာဆန္ဒပြဖို့လှုပ်တော့ဒါကိုပြည်ရဲစခန်းကဖမ်းသွားတယ်လို့ကြားပါတယ်။အဲ့ဒါဟုတ်ပါသလား။
ဟုတ်ပါရဲ့ခင်ဗျာကျွန်တော်တော်တော်စစ်စစ်ခံဝင်တဲ့အခုကျွန်တော်ပြန်လွတ်တာပြန်လွတ်ပြီးကျွန်တော်အိမ်ရောက်အောင်ရေးနေတယ်အခုမဲအဲမျိုးမရဲစခန်းကကျွန်တော်တကပြန်လာခေါ်လို့ကျွန်တော်လူရဲကိုဥစောမဲလာခေါ်လို့အခုကျွန်တော်ပြန်လိုက်တာပါခင်ဗျာမရောက်သေးဘူးစခန်းကိုကျွန်တော
်ဘာအတွက်ပြန်လာခေါ်တာလဲ
မင်းစီကကြံသေးလို့ပြောပါတယ်ခင်ဗျာစစ်စီကကြံသေးလို့ပြောပါတယ်ခင်ဗျာ
မနေ့တုန်းကဘာကြောင့်ဖမ်းတယ်လို့ပြောလဲ
ရုပ်ကပွန်နာနီးတကြောင်နောက်တကြောင်ကကျွန်တော်ယူကြီးရင်းစုကြီးပုံမှန်နဲ့ညှိတယ်လို့သူပြောပါတယ်ခင်ဗျာကျွန်တော်တို့ဒီကွန်ပျူတာမတင်လို့ပြောပါတယ်ကျွန်တော်တကူတော်ပြတာလေအဲ့ဒါသူကအဲ့အကြောင်းပြချက်ကနှစ်ခုပြပါတယ်ကွာ
အဲ့တော့ဦးတင်ထေဝင်းကတို့ရည်ရွယ်ချက်နဲ့ဒီလိုမျိုးတကူတော်ဆန္ဒပြတာလေ
အာကျွန်တော်ကဒီပထမအဆင့်လဲစင်းကြီးဆိုတော့ကျွန်တော်အိတ်ကလေးပတ်စံဆိုင်ပြီးတော့အဲ့မဲစင်းကြီးကိုကျွန်တော်ကဒီပေါက်လေးပုံစံသုံးလို့လေးလို့လေးကငယ်လို့နဲ့ကျွန်တော်အုပ်စုစရိယမှာရှိနေတဲ့လဲစင်းအမားတွေကျွန်တော်ပြင်ဆင်ပြီးတော့တင်လိုက်ပါတယ်ရကြီးရုပ်ကဥက္ကဋ္ဌကိုတင်လိုက်တော့သူရအကျင်လေပြန်လဲထွက်လာတော့အဲ့ဒါကြီးကနဂိုတိုင်းမှာမှားနေပါပြီပြည်ကျွန်တော်ကစိတ်ထဲမှာမခံရနိုင်လို့ကျွန်တော်ထပြရတာ
အဓိကတောင်းဆိုခဲ့တာက
အဓိကတောင်းဆိုရတာ30ရာခိုင်နှုန်းကတောင်းယူမယ်ဆိုတာကိုကျွန်တော်ကမကျင်တယ်လို့ရာနှုန်းကြီးတောင်းယူရမယ်ကျွန်တော်တောင်းဆိုတာနောက်တစ်ခါကကျွန်တော်ကဒီအတိုက်ခံပါတီတွေဘက်ကဖောင်းပြီးလို့ရှိရင်ဆက်ချင်းရေးယူတယ်အနာရပါတီဘက်ကကျတော့အေးမကြီးလို့ကျွန်တော်အဲ့ဒါကိုရေးယူသေးဖို့ကျွန်တော်ကြရတာ
အဲ့တုန်းကဦးတင်ထေဝင်းကိုအမှုဖွင့်တာတွေပါတယ်ရှိလား
ဟုတ်ကဲ့လုံးဝအမှုမဟုတ်ဘူးခင်ဗျာအော်ကျွန်တော်အဲ့ဒီဘေးနိုင်တစ်ခုကျွန်တော်ဆွဲတော့ဘေးနိုင်တစ်ခုနဲ့ဝတ်တုံးလေးနဲ့တန်းတာအဲ့ဒါကိုရှာဖွေပုံစံနဲ့သိမ့်ချပါတယ်ခင်ဗျာကျွန်တော်ကိုပြန်လွတ်တာကဟိုအုပ်ချုပ်ရေးမှုကနောက်ကျနေတယ်ကျွန်တော်ညနေဟောတော့မှ2နာရီခွဲလောက်မှကျွန်တော်ဟုတ်တယ်နော်2နာရီခွဲလောက်မှကျွန်တော်ပြန်ရပါတယ်ခင်ဗျာအုပ်ချုပ်ရေးမှုနောက်ကျနေတယ်ကျွန်တော်စကန်းကတော့ချက်ချင်းပြန်လွတ်တာ
ဖန်ခံထားတဲ့အချိန်မှာဦးတင်ထေဝင်းနေရပြုရတာရောဘယ်လိုအခြေအနေရှိလဲ
လွတ်လွတ်လပ်လပ်ပဲခင်ဗျာအပြင်မှာပဲကျွန်တော်လွတ်လွတ်လပ်ပဲလို့ဖားရလို့ပုံစံလို့တော့မဟုတ်ဘူးပေါ့အဲ့တော့ကျွန်တော်ကိုကော်ယူပြီးမင်းနဲ့စစ်စစ်တဲ့ပုံစံမျိုးအဲ့လိုပဲထားတယ်စကန်းကတော့လေ
အဲ့တော့အခုပြန်ပြီးတော့ခေါ်တဲ့ဥစ္စာကရောဘာကြောင့်ဆိုပြီးတော့ပြောလဲ
အော်ကျွန်တော်မေးစရာကြံပြီးလို့ပြောပါတယ်ခင်ဗျာတခြားကဘာမှတော့မပြောသေးဘူးခင်ဗျာဒီရောဥစ္စာမင်းကိုကျွန်တော်လာခေါ်ပါတယ
်အခုဥစ္စာမင်းနဲ့အတူတူရှိနေတယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ယူပါကျွန်တော်ညီနဲ့ကျွန်တော်ဆိုင်ကယ်တစ်စီးနဲ့လိုက်တာ
ဥစ္စာမင်းနဲ့ရောပြောလို့ရမလား
ပြောရရပါတယ်ခင်ဗျာကျွန်တော်ပြေးလိုက်မယ်လေ
ဟုတ်ကဲ့ဟုတ်ကဲ့
ပိုလို့ကြားတယ်ဘီယိုညမပိုင်းဘီယိုညမပိုင်းအဲ့ကြောင်ပဲကြာအဘိုးလေးကပြောလို့မရသေးဘူးပြောပါခဏ
။အော်ဟုတ်လား
။ဟုတ်ကဲ့ပါခဏ
။သူ့အမေကိုပြန်ပြီးတော့ဟိုခေါ်တာနဲ့ပတ်သက်ပြီးတော့သူ့ကိုနည်းနည်းလေးမေးချင်လို့အဲ့ဒါကြောင့်ပါ။ဟုတ်
ကဲ့။ဟုတ်ကဲ့ပြောလို့မဖြစ်သေးဘူးလို့ပြောပါခဏ
။ရုပ်ောက်ပွဲကောင်မရှင်ရဲ့အမားတွေနဲ့ပတ်သက်ပြီးပြည်သူလူထုရဲ့မချေနှက်ချက်တွေကိုနိုင်ငံတကာကတွေ့မြင်လာမှာကိုစိုးရိမ်တဲ့အတွက်အခုလိုဥတင်ထေဝင်းကိုဖမ်းဆီးတာဖြစ်တယ်လို့ပြည်မျိုးကတက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုနေစာက VOA ကိုပြောပါတယ်
ကျွန်တော်တို့ပြည်သူတယောက်အနေနဲ့တကယ်မှားတဲ့ဥစ္စာကိုဒီနိုင်ငံတကာကနေစောင့်ကြည့်မဲ့အခါကျတော့ကျွန်တော်တို့ထွက်ပြီးတော့ဆန္ဒကိုရင်တွေကဆန္ဒကိုထုတ်ဖော်တဲ့ဥစ္စာမှာထုတ်ဖော်ခွင့်မရဘူးမိမိပိုင်းလေးတွေကျွန်တော်တို့ဒီလိုဖမ်းဆီးတယ်ဆိုတာကဒါပွင့်လင်းမြင်သာမှုတို့လုံးလုံးမရှိဘူးပေါ့နော်နိုင်ငံတကာကသိမှဆိုလို့ဒီဥစ္စာကိုကျွန်တော်တို့စော်စီဟိုထိန်းထုတ်လိုက်တာလို့ကျွန်တော်ထင်တယ်ဒီလေအလုပ်လေးပြန်ဆောင်ရင်အပိုက်19မှာလည်းပေါ်ကြတာလေဒါဆိုဝတိဘုံချိကန်ဥတွေပုံမှန်354ရှိရလေဒီမေးရတော့ဆန္ဒဖော်ထုတ်ခွင့်ဆိုတာရှိတယ်အဲ့ဒီဥတော့ပြည်သူတယောက်နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးကိုဒါဒီအစိုးရပိုင်းကနေကချိုးပေါက်နေတယ်ကျွန်တော်ဆိုလိုချင်တဲ့သဘောကသူတို့ထုတ်လာတဲ့ဥပဒေနဲ့ဆွဲကျင်တယ်ဆိုဆွဲမဆွဲနိုင်ဘူးဆန္ဒပြပြီးမှဆွဲခုကပို့ရင်တည်းကဆန္ဒဘာမှအညီမပေါ်သေးမနဲ့ဒီလိုဟိုဖမ်းသွားတယ်ဆိုတာကတော့သူ့အတွက်လည်းအကျိုးမရှိဘူးကိုတင်ထေဆန္ဒမှမပြလိုက်ရသေးတာကြီ
းဆန္ဒဖော်ထုတ်ခဲ့သူဦးတင်ထေဝင်းဟာပြည်မျိုးနယ်တဲကုန်းကြီးရွာအုပ်စုစင်ပိုက်ကြီးရွာကဖြစ်ပြီးတော့အသက်48နှစ်ရှိပြီဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ